2022ခုနှစ်ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာကြရတဲ့၅နှစ်တင်းတင်းပြည့်တဲ့နေ့အောက်မေ့ဘွယ်အထိမ်းမှန်နေ့ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီပြီးတော့စုဝေးဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်
။မိမိတာနေပြေသောအမေသူပြန်နိုင်တယ
်
၅နှစ်ပြည့်အောက်မေ့ဘွယ်နေ့မှာတော့ရိုဟင်ဂျာဒုက္ခသည်တွေအဓိကစုဝေးဆန္ဒပြခဲ့ရတဲ့ရည်ရွယ်ချက်တောင်းဆိုချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းအမှတ်၁စခန်း၉မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥကြောမြင့်လို့ခေါ်တဲ့ဥအီစလန်ကအခုလိုပြောပြပါလဲ
။၅နှစ်ပြည့်မြောက်ရိုဟင်ဂျာဂျင်နိုဆိုက်ဒ်အောက်မေ့ဘွယ်အခမ်းအနားကိုအခုလိုဂျင်နိုဆိုက်ဒ်ကိုကျင်းပထုတ်လွှင့်ရခြင်းဤအဓိကရည်ရွယ်ချက် International Court of Justice ICJ ကနေတရားမြတ်မှုကိုအငြင်းဆုံးရရှိစေဖို့ရည်ရွယ်လောက်ဆောင်ခြင်းဖြစ်တယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ကဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိအငြင်းဆုံးအမြင့်မြတ်မြန်မာနိုင်ငံသို့ဆင်လာရေးလုပ်ငန်းစဉ်ပြဖို့လာဖို့အတွက်လောက်ဆောင်ခြင်းဖြစ်ပါတယ်ခင်ဗျာ။
ရိုဟင်ဂျာတွေကြုံတွေ့ခံစားခဲ့ရတဲ့ဆုံးရှုံးနစ်နာခဲ့ရတဲ့လူခွေးချိုးဖောက်မှုအဖြစ်အပျက်တွေဟာ၅နှစ်ကြာလာပြီမဲ့လွယ်လွယ်ကူကူနဲ့မေးပြောက်လို့မရနိုင်သလိုနစ်နာသူတို့အပေါ်တရားမျှတမှုကိုစောင့်ကြည့်ပေးစေလိုပါတယ်လို့ကော့စ်ဘဇားခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်။ကျွန်တော်တို့ဒီနေ့မှဘယ်လောက်ထိကျွန်တော်တို့ခံရတယ်ဆိုတာဒီကဘာပေါ်မှာဥပမာပေဖို့ဥပမာတော့မရှိဘူးဖြစ်နေတယ်ကျွန်တော်တို့အဲ့လောက်တီးခံစားခဲ့ရပါတယ်ဟဲ့ဒီဒုက္ခတွေဘဝကိုတက်မလို့ရှင်ပဲမိမိတို့မူလားထာနေမြန်မာနိုင်ငံရှိမူရင်းနေရစုလူကုန်းသိက္ခာရှိရှိဘဲကင်းလွန်ချွန်စွာနေရပြင်နိုင်ရဲ့အတွက်ကပတန်ဝန်ရောမြန်မာတန်ဝန်ရောတာဝန်ယူတာဝန်ခံဖို့ကျွန်တော်တို့ထိုက်ထုံးလိုပါတယ
်ကုတုပလောင်ဒုက္ခတွေစခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခတွေဥမမောင်ကလည်းလွန်ခဲ့တဲ့၅နှစ်တာကာလအသက်ဆုံးရှုံးခဲ့ရသူတို့အတွက်ကြံရည်သူတွေကအောက်မေ့ဘွယ်ဆူတောင်းပေးခဲ့ကြသလိုနေရရင်းကိုလည်းဘေးကင်းကင်းနဲ့ပြန်လိုပါတယ်လို့ပြောပါတယ်
။အဲ့ဒီအောက်မေ့ဘွယ်၅နှစ်ပဲအောက်မေ့ဘွယ်ခန္ဓာဒီမှာတော့ကျွန်တော်တို့ဆုံးသွားကြတယ်လို့ဟင်ကြမနေကမနမမြတ်တော့ဆူတောင်းပွဲတွေလုပ်တယ်။အဲ့ဒီမှာကျွန်တော်တို့အမေဆုံးဖင်ကျွန်တော်တို့ရဲ့ကံပဲနေမှာအင်ပြင်းနေပေါ်တော့ခင်ဖင်းနေပါတယ်ကျွန်တော်တို့ပို့စတာတွေမှာရေးထားတာရှိတယ်အဲ့ဒီဟာကျွန်တော်တို့တောင်းဆိုချတယ်လက်တချို့ပါပါတယ်တင်ငင်မှုတွေရရှိတဲ့ပေါ်တော့ကျွန်တော်တို့အတိတ်ကတောင်းဆိုတဲ့ကျွန်တော်တို့ security citizenship အဲ့ဒီဟာကျွန်တော်တို့တောင်းဆိုတာရရှိပါတယ်ကျွန်တော်တို့ချိန်ခဲ့တဲ့ host of pc ဖိုင်ဖိုင်ကွမ်းဒီကိုလို့ကျွန်တော်တို့ဖင်လီရရှိပေါ်တော့လေကျွန်တော်တို့မြန်မာစွာစီကတောင်းဆိုတာရှိပါတယ်ဒီမှာရှိတဲ့ဟိုညာဒုက္ခစီရီယာနဲ့ကျွန်တော်တို့မြမစူရာကုဇလေကွာနာဆင်ဒီနာပိုင်မှာတာဦးတယုံမှာလာပြီးတော့ကျွန်တော်တို့ဟင်ရီနဲ့ပြဆုံတာဆွေးနွေးတာအခုတိမရှိပါဘူး join working group အနေနဲ့ဒီမှာလာပြီးတော့ကျွန်တော်တို့ဆွေးနွေးတော့တရင်ဒီဘာရီခောက်ပြီးတော့ဝိလိုက်မယ်ဆိုလို့ဆိုရင် partition ကလောလောဆယ်လွယ်လွယ်ကူကူဆန်းနေတာ
လွန်ခဲ့တဲ့၅နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပြည်ပခါတွေရဲ့နောက်မှာစစ်တပ်နဲ့နေကြားဆောင်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရင်ရလို့ဒေသခံရခိုင်နေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်။အဲ့ဒီထဲကမှရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြရတာပါ။အဲ့ဒီမှာဘင်္ဂလားဒေ့ရှ်စခန်းတွေထဲမှာပဲနေထိုင်ခိုးလုံခဲ့ကြရတာက၅နှစ်ကျော်လာပြီဖြစ်ပေမဲ့လို့သူတို့နေရရင်းကိုပြန်ဖို့ကတော့မရေရာသေးပါဘူး။နေရက်ကိုပြန်လိုကြတဲ့ရိုဟင်ဂျာတို့ရဲ့အရေးနိုင်ငံတကာအနေနဲ့မေ့မထားပဲပို့ပြီးတော့မှကူညီပေးကြဖို့ပထမဆုံးအကြိမ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေစီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကလည်းတိုက်တွန်းပါတယ်
။ All of them have said we want to go back.But we want to go back.
ရိုဟင်ဂျာတွေအားလုံးလိုပဲပြောရပါလိမ့်မယ်။သူတို့အားလုံးနေရပြန်ကျင်ကြပါတယ်။ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အတက်မွေးဝမ်းကြောင်းလုံးကင်ခဲ့တာတွေကိုပြန်လဲရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာဉ်တွေကိုပြန်ရမှသူတို့ပြန်ကြမှာပါ။အခုလိုကုလသမဂ္ဂကရောနိုင်ငံတကာကပါစိုးရိမ်မကင်းဖြစ်နေတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအနာဂတ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရေရာမှုမရှိတာကြောင့်အိမ်ပြန်ခြင်းပြီလို့ပြောလာသူကတော့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ကကိုအောင်မြိုင်ဖြစ်ပါတယ်
တော်တော်မှာဒုက္ခတိဘဝကလွန်လောက်ပါပြီ။ငါနေတဲ့ဖူပြီးတော့ဒုက္ခတိဘဝကိုမလူချင်တော့ဘူး။လူကုန်တိတ်ခတ်ရှိရှိဘဲခင်းလွန်ချွန်စွာအမြင်ဆုံးနေရဲ့ရင်မူရင်းနေရမြန်မာနိုင်ငံစုကျန်တို့ပြင်လူပါတယ်။ကပားကုလသမဂ္ဂအနေနဲ့ကျန်တို့ရူဟင်ဂျာဒုက္ခတိတွေလူကုန်တိတ်ခတ်ရှိရှိမူရင်းနေရမြန်မာနိုင်ငံစုအမြင်ဆုံးပြင်နိုင်ရဲ့အတွေ့အမန်တကယ်တည်ယုံမှုရှိတဲ့လွတ်ဆွန်ရှေ့တွင်နဲ့လုံငင်ကိုအောင်မြင်စွာဆွန်ရွေးနိုင်အောင်လက်ရှိ UN ရဲ့အားနည်းရှေ့တွေကိုအားတည့်ချက်အပြည့်ပြောင်းလဲလာအောင်ဆွန်ရွေးပဲ့စည်ရှင်ပါတယ်ဖွန်စင်အတိနဲ့ကျန်တို့မြန်မာအရေးရောရူဟင်ဂျာအရေးအရေးရောစနစ်တကျအောင်မြင်လာအောင် UN အနေနဲ့ဆွန်ရွေးပဲ့စည်ရှင်ပါတယ်လို့ကျန်တို့ကမျှဝေနေပါတယ
်ဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းနေစီကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဆက်သွယ်ရေးအရာရှိရီဂျီနာဒီလာဖိုတီလာကလည်းရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ကိုနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအာမခံဖို့လိုတယ်လို့ပြောပါတယ
်ဒုက္ခသည်ရဲ့လိုအပ်ချက်တွေကိုသိဖို့အတွက်အနာဂတ်ဆုံးဖြတ်ချက်တွေအကြောင်းကြားနိုင်ဖို့တိတ်ဖို့အရေးကြီးကြောင်းဒါမှလည်းနေရပြန်တဲ့အခါမှာလုံခြုံမှုရှိတယ်ဆိုတဲ့အသိကိုသူတို့ရနိုင်မှာဖြစ်ကြောင်းပြောပါတယ်ပတ်တန်းထောက်ထားတွေရပိုင်ခွင့်ပညာရေးနဲ့လွတ်လွတ်လပ်လပ်သွားလာခွင့်စတဲ့အခွင့်အရေးတွေရဖို့နဲ့တိုင်းပြည်အတွင်းမှာနိုင်ငံသားဖြစ်တဲ့အသိမှတ်ပြုခံရဖို့လိုအပ်ပါတယ်လို့လည်းပြောကြခဲ့တာပါ
ရိုဟင်ဂျာတို့ဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအပါအဝင်ပြန်လည်နေရာချထားရေးကိုစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုတဲ့အကြောင်းဘာလူခါလီဒုက္ခသည်စခန်းကဦးကျော်မြင့်ကပြောပါတယ
်ကျွန်တော်တို့ပြန်နိုင်ရေးလုပ်ငန်းစီမှာကျွန်တော်တို့ရဲ့တောင်းဆိုရှာ90%ပါဝင်ပါတယ်ခင်ဗျာနံပါတ်1တောင်းဆိုရှာကတော့လွတ်လပ်ရေးတရားမြတ်တာကြီးယူသားချစ်စင်သောဆွနေဘွဲဆက်တင်ပါရင်နံပါတ်2ရရှာကတော့ဂုံတိတ်ခါရှိရှိဘဲကင်းလုံချုံစွာရှိသေးဖို့ဖြစ်ပါလေ။နမဲသုံးအချာကတော့ယခင်ကကျွန်တော်တို့ရူဟင်ဂျာဒေစီကရုပ်သိမ်းခံခဲ့ရသောမွေးရပါနိုင်ငံသားအခွင့်အရေးအဖြစ်အာမခံချဖြစ်ပါလေ။နမဲလေးအချာကတော့ထဝင်းကမှုတဝင်းယူမှုအပြေးဝါချင်းဆောင်ရဖြစ်ပါလေ။နမဲငါအချာကတော့ယဉ်ကျေးမှုရှိသေးဖို့အတွက်ခြေတွင်းရှိ IDB ဒုက္ခသည်စခန်းများအမြင့်ဆုံးပြတင်ပြီးမူလနေရာတွင်ပြန်လည်နေရာဆက်တာပြီနမင်္ဂအချက်ကတော့ရကိုင်းဒေသကြီးနိုင်ငံတကာအဖွဲ့အစည်းများနဲ့နိုင်ငံတကာသတင်းမီဒီယာများအခက်အဲမရှိဝင်ခွင့်ပြုရေးနံပါတ်6အချက်ကတော့လူဝင်ကြများဂျာကန်ရာရီစကန်သုံးမဟုတ်ဤများ၌မထဘဲမိမိမူလချေရွာ၌သာပြန်လည်နေရာဆက်တာရေးနဲ့ကျွန်တော်တို့မူလပိုင်ဆိုင်ခဲ့တဲ့လေယာမေပေါ်ဗျာတခြားပိုင်ဆိုင်မျိုးများပြန်လည်ရရှိရင်းနဲ့နမဲကုနီအချက်မှာယခုမြန်မာနိုင်ငံရှိကျေးတူပြည်သားများအပေါ်ဖြူလို့သည့်ရင်းပန်းနှိမ့်ဆက်ကျွလွန်မှုများအញ្ញံဆုံးရတန်းပြည့်ရေးကိုစသည်ကျွန်တော်အချက်ခုနှစ်ချက်တောင်းဆိုထားပါရခင်ဗျာ
လက်ရှိအခြေအနေမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကဒီနှစ်ကုန်ဒီဇင်ဘာလောက်မှာဖြစ်နိုင်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲနိုလင်းဟေဇာကိုတွေ့ဆုံခဲ့တဲ့မြန်မာနိုင်ငံမှာဆက်နာတင်ထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စည်းရင်းကိုပေးအပ်ခြင်းမရှိပါဘူးလို့ပြောပါတယ်။စခန်းနေထဲမှာ၅နှစ်တိုင်ခိုလုံနေရဆဲဖြစ်တဲ့ရိုဟင်ဂျာတို့ရဲ့အရေးတရားမျှတမှုရှိအောင်ဆောင်ရွက်ရမယ်ဆိုတာကို၅နှစ်ပြည့်အောင်မွေးပွဲနေ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ကုလအကြီးအကဲတွေဘက်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းဒီလိုရိုဟင်ဂျာတို့နေရပြန်ရေးတရားမျှတမှုရရေးအားလုံးကတောင်းဆိုလှုပ်ရှားနေပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတောင်တရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာတွေကိုကူညီကယ်ဆယ်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားအစိုးရအဆက်ဆက်အကြိမ်ကြိမ်ဆွေးနွေးပြောဆိုမှုတွေကတိစကားမရေရာမှုတွေကြားမှာပဲတင်းချီတဲ့ရိုဟင်ဂျာတို့ရဲ့အိမ်ပြန်လမ်းမျှော်လင့်ချက်ကတော့မရေမရာဝေဝါးနေစေဖြစ်ပါတယ်ရှင်။